လွန်ရွေးထူထဲထဲချထားတဲ့တောင်ကိုရီးယားနဲ့နယ်စပ်တီသားမှာမြောက်ကိုရီးယားကမြေမြုံပိုင်းတစ်တူထတ်ချနေတယ်လို့ကုလသမဂ္ဂကုကဲရုံကပြောဆိုလိုက်ပါတယ်။နိုင်ငံခြားမှာရှိတဲ့ပတ်မုံချင်းညင်းချင်းရွာအနီးမြစ်ပေါ်ကပြန်လည်းမရှိတာလို့ညီပေးထားတဲ့တရားတစ်ခုရဲ့အနီးမြောက်ကိုရီးယားဘက်ချက်မှာမြောက်ကိုရီးယားစစ်သားတွေမိုင်းမြုပ်နေတာကိုတွေ့ခဲ့ကြရတာပါ1950ပြည်နှစ်ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပြင်းရေးသဘောတူညီချက်ကိုစောင့်ကြည့်ကဲခတ်နေတဲ့ကုလသမဂ္ဂကုကဲရေးဌာနကတော့မြေမြုံပိုင်းတွေဟာစစ်မဲ့ဇုန်ဒေသမှာရှိနေကြတဲ့နိုင်ငံလူလူအတွက်အကြီးအကျယ်အန္တရာယ်ဖြစ်စေရဲဆိုပြီးဒီကနေ့မှာပဲကြေညာချက်ဆောင်ထုတ်ပြန်ရှုတ်ချလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံခြားကစစ်မဲ့ဇုန်ဒေသမှာမြေမြုံပိုင်းတွေချထားတဲ့အတွက်ပြစ်တင်ဝေဖန်ခံရတာဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာတော့လည်းနယ်စပ်မှာကင်းလက်နေတဲ့တောင်ကိုရီးယားစစ်သားနှုတ်ကမြေမြုံပိုင်းနင်းမိပြီးထိခိုက်ဒဏ်ရာတွေရခဲ့ကြတာပါမြောက်ကိုရီးယားကမြေမြုံပိုင်းတွေထတ်ချနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ဥဆောင်တဲ့ကုကဲရေးဌာနကတစုံတရာခန့်မှန်းပြောဆိုတာမျိုးမရှိပေမဲ့တောင်ကိုရီးယားနိုင်ငံကယုံဟန်တင်းဌာနကတော့မြေမြုံပိုင်းတွေဟာရှီယန်ကစစ်သားတွေပဲပြောင်းခုံလုံတာတွေမလုံနိုင်အောင်ဟန်တားဖို့ရည်ရွယ်တဲ့အကြောင်းအစိုးရနဲ့နှိစက်သူတိုင်ဝမ်ကိုကိုကာပြောဆိုခဲ့ပါတယ်နျူကလ িয়ার လက်နက်တွေနဲ့ပထမတက်တုံးတွေစတက်ဆိုလိုစမ်းသပ်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကြောင့်မကြာသေးခင်လာရီကဆက်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေစတင်ပေါ်ပေါက်နေရလဲဖြစ်ပါတယ်